အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 အခုဆက်ခံရသူတန်း80နဲ့သေဆုံးရသူတန်းတန်းခွဲကျော်လာချိန်မှာထိရောက်မှုရှိတဲ့ကာဝယ်ဆေးတွေရလာပါပြီ။ဒီဆေးတွေအတွက်စိတ်ချရမှုအတိုင်းတာဘယ်လောက်ရှိပါသလဲ။အနုဇီဝဗေဒပညာရှင်မတ်ခင်စာဝင်းပြည့်ရဲ့အမြင်ကိုကြည့်ရအောင်နော်။
အမေရိကရဲ့ FDAC မှာသူတို့ခွင့်ပြုမိန့်တောင်းထားတာ Moderna ကုမ္ပဏီနဲ့ Pfizer ကုမ္ပဏီနဲ့နှစ်ခုကနေပြီးခွင့်ပြုမိန့်တောင်းထားတာရှိတယ်ဒီဗီဇာမှာတဲမှာအခြေအနေဘယ်လိုလဲဆိုတာသိရမယ်ပေါ့နော်ဒါပေမဲ့သူတို့စီကပွင့်လင်းမြင်သာမှုရှိစွာနဲ့သူတို့ဖွင့်ပြထားတဲ့ဟာမှာသူတို့ရဲ့ data မှာဆိုလို့ရှိရင်ခုက 95% တုန်း efficacy စိတ်အာနိသင်ပြရတယ်ဆိုတော့စိတ်အာနိသင်ပြရဆိုတော့ယောဂကုသမှုမခံဘူးပေါ့နော်နောက်တစ်ခုကနောက်ကုမ္ပဏီတစ်ခုကတော့ 94.1% တုန်းကာကွယ်မှုပေးနိုင်တယ်ဆိုတော့ဒါကကာကွယ်ဆေး standard အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီရခဲ့တဲ့ကာကွယ်ဆေးတွေရှင်းကြည့်မယ်ဆိုလို့ရှင်ဒီကာကွယ်ဆေးတွေရဲ့အာနိသင်ကတော်တော်လေးကိုအကျိုးတက်ရောက်မှုရှိတယ်ပေါ့နော်ဘေးတော်ဆိုးကျိုးလည်းမရှိရဘဲနဲ့အကျိုးတက်ရောက်မှုရှိရတဲ့ကြောင့်ဒါစိတ်ချရတဲ့ကာကွယ်ဆေးဆိုပြီးတော့ကြောက်နိုင်ပါတယ်ရှင
်ကာကွယ်ဆေးတစ်ခုရဖို့အတွက်အဆင့်ပေါင်းများစွာကိုကြော်ဖြတ်ရတာကြောင့်အချိန်ပေးရပါတယ်ဒါပေမဲ့ဒီ COVID-19 ကာကွယ်ဆေးကတော့တိုးတက်လာတဲ့ဤပညာတွေကြောင့်တစ်နှစ်မပြည့်ခင်မှာရခဲ့တာဖြစ်ပါတယ်ကာကွယ်ဆေးတစ်ခုရဖို့အတွက်ဘလို့အဆင့်တွေကိုကြော်ဖြတ်ပါသလဲ
။သမယောကြကာကွယ်ဆေးတွေမှာဆိုလို့ရှိရင်ဒီကာကွယ်ဆေးတစ်ခုဖြစ်လာလို့အတွက်အဆင့်ပေါင်းများစွာလောက်ရတယ်။တတဝါအဆင့်မှာဆန်းရတယ်။တတဝါရှိအဆင့်မှာဆန်းပြီးတော့မှလူစီကိုရောက်တယ်။ဆိုတော့သူ့ရဲ့ကာကွယ်ဆေးတစ်ခုဖြစ်လာဖို့ဆိုတဲ့ဟာကဆန်းတက်ရတဲ့ဟာကအဆင့်ဆင့်ရင်သူက1ဆို9နှစ်9နှစ်အဲ့လောက်ကနေ10နှစ်လောက်အထိကိုသွားနိုင်တယ်။အခုအရင်ဖီလာဒယ်ဖီးယားမှာကျွန်မလုပ်ခဲ့တဲ့အတွေ့အကြုံအရဆိုလို့ရှိရင်သူကဒီတတဝါမဲ့စနစ်တတဝါ street စနစ်တွေမှာစသတ်မယ်ဆိုလို့ရှိရင်အရင်ဆုံးမလုပ်ရလဲဆိုတော့ virus ကို isolate လုပ်ရတယ်ဆိုတာခွဲထုတ်ပေးရတယ် virus ကိုသူ့ရဲ့ virus ပုံစံလေးမပြတ်ရအောင်လို့ဆိုပြီးခွဲထုတ်ပေးရတယ်ဒါလို့ခွဲထုတ်ဖို့အတွက်ကိုဆိုလို့ရှိရင်ကဒီ virus တစ်ခုလုံးဒီအလုံးလေးတစ်လုံးမပြတ်သွားအောင်လို့သူက cell တော့အရင်သွင်းရတယ် cell တော့မှသူ့အပွားခံအပွားခံပြီးတော့မှတခါပြန်ပြီးတော့သူက cell ကနေပြန်ဖောက်ထွက်လာတဲ့ဟာကိုကျမတို့က filter တွေနဲ့အစင်းစင်းယူပြီးတော့ဟိုခွဲထုတ်ပေးရခွဲထုတ်ပြီးတော့ဒီ -80 ရေခဲတက်တာတွေမှာကျမတို့ကသိမ်းထားရတယ်ပြီးသွားတော့မှတတဝါမဲ့စနစ်မှာပြန်ဆန်းရတယ
်အခုကာကွယ်ဆေးမှာတုံးတဲ့နေ့ကဒီလိုအဆင့်ပေါင်းများစွာကိုဖျက်ဆရာမလို့တော့ပါဘူး
ဒီကာကွယ်ဆေးကတခြားကာကွယ်ဆေးနဲ့မတူတာအခုဒါတော်တော်များများလည်းဟိုမြန်မာနိုင်ငံမှာသိကြမှာဆိုတော့သူကဒီ mRNA ကိုအခြေခံပြီးထုတ်တဲ့ကာကွယ်ဆေးပါဒီ Pfizer နဲ့ Moderna ကိုထုတ်တဲ့ကာကွယ်ဆေးနှစ်ခုလုံးက mRNA ကိုအခြေခံပြီးတော့ထုတ်တဲ့ကာကွယ်ဆေး mRNA ဆိုတာအရှေ့ကပြောရရင်တော့ messenger RNA messenger RNA ဆိုတော့သူကဒီသူ့ရဲ့မျိုးဗီဇာအပွားပေါ့နော် virus ကရှိတဲ့ဒီမျိုးဗီဇာ RNA genomic RNA ကနေပြီးတော့သူကပွားပြီးထုတ်ထားတယ် mRNA messenger RNA ပွားထားတဲ့ကဒီမျိုးဗီဇာအပွားကိုအခြေခံတဲ့အနည်းပညာအရန်အဖို့တန်တယ်ဘာလို့လဲဆိုတော့သူကအခြေခံအဲ့အစင်းစင်းတစ်ခုလုံးကိုမလိုတော့ဘူးဖြစ်သွားတယ်ဒီ mRNA တစ်ခုကိုသုံးလိုက်တဲ့အချိန်မှာ mRNA ဒီတစ်ခုအပိုင်းလေးတစ်ခုရသွားပြီဆိုတဲ့အခါမှာသူကဒီကနေပြီးတော့တတဝါမဲ့စနစ်ဆောင်းနဲ့ဆန်းတဲ့စနစ်ကိုတန်းပြီးတော့သွားလို့ရတယ်။ virus ကိုပြန်ပြီးတော့ဟို isolate လုပ်ပေးရတယ်။ဒီ isolate လုပ်ခဲ့တဲ့ virus ကရောဒီလိုချင်တဲ့ virus ဟုတ်လားမဟုတ်လားပြန်ပြီးတော့ confirm လုပ်ရ။ဒီစနစ်တွေအကုန်လုံးဒီအဆင့်တွေအကုန်လုံးကသူကမလိုတော့ဘူးဖြစ်သွားတယ်။ဒီစနစ်တွေကိုအရင်ဆုံး perfect ဖြစ်အောင်လို့လုပ်ရတဲ့ဟာကနှစ်နဲ့ထိကြတယ်။ဆိုတော့အခုသူကဒီအပိုင်းကိုသူကဖယ်ထုတ်လိုက်တယ်။ဒီ mRNA တစ်ခုကိုယူလိုက်တယ်။ယူပြီးတော့တတဝါမဲ့စနစ်မှာတန်းပြီးဆန်းလိုက
်။ဘယ်လောက်ထိအချိန်သက်သာသွားပါသလဲ။
အချိန်ကဘလောက်တိုသွားလဲဆိုရင် January 6ရက်နေ့မှာတရုတ်ပြည်ကနေသူတို့ဒါတရုတ်ပြည်ဆက်ဖြစ်တယ်သူတို့ပြည်ကသူတို့က virus ရဲ့မျိုးဗီဇာဒေတာကို internet ပေါ်တင်လိုက်တယ်တင်လိုက် January 6ရက်နေ့မှာတင်တယ်10ရက်နေ့မှာဥစား US ကဒီ Dr. Fauci ရဲ့ကြံပေးအဖွဲ့နဲ့ဒီ Moderna ကုမ္ပဏီနဲ့သူတို့တွေးဆတယ်ဆွေးနွေးတယ်ဘလို့လုပ်မယ်ဆိုတဲ့ဟာကိုဒီ experiment တွေသူတို့ design ဆွဲရတယ်ပေါ့နော်ဒါပြင်ဒါလုံး plan ဆွဲရတယ်ပေါ့plan ဆွဲပြီးတဲ့ခါကျတော့သူတို့ကဒီရပ်ပိုင်းအတွင်းမှာသူတို့က phase 1စဖို့အတွက်လုံလောက်တဲ့ data ရphase 1ဆိုလူနဲ့စေကနန်းနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ data ရပါတယ်။အဲဒီကနေပြီးတော့လပိုင်းအတွင်းမှာ phase 3ဆိုတာဒါလူအများအများနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ data ရတယ်။အဲ့ဒါက phase 3ကို Moderna စခဲ့တာက July 28ရက်နေ့မှာစခဲ့တယ်။အဲ July 28ရက်နေ့မှာ phase 3စပြီးတော့ July ဆို August September October လောက်မှာသူတို့ကစပြီးတော့သိနေပြီ။ဒါဘလို့အခြေအနေရှိတယ်ဆိုတော့ပြောလို့ရနေပြီ။ November မှာသူတို့သေချာသိကြတဲ့အခြေအနေဘလောက်ရခိုင်နှုန်းဆိုတဲ့ဟာတွေမှာသူတို့စပြီးတော့ထုတ်လာတယ်။ November တတိယပတ်မှာသူတို့ Moderna ဆိုရင် 94.1% ခိုင်နှုန်းကာကွယ်ပေးတယ်။တရားရခိုင်နှုန်းတော့ဒီကာကွယ်ဆေးလက်ခံရရှိတဲ့လူတွေသည်ဟိုယောဂပြင်းထန်တဲ့အဆင့်မျိုးရောက်ပါတော့ဒါသူတို့ရဲ့ဒါနောက်ဆုံးပြောလိုက်တယ်ဆိုတော့ သူတို့ကကြေညာနိုင်တဲ့အဆင့်ကိုရောက်သွားပြီဆိုတဲ့ခါကျတော့သူတို့ကနေပြီးတော့ FTA ကိုသူတို့ခွင့်ပြုမိန်တောင်းလာတဲ့အဆင့်ရောက်သွားပါတယ်
လူပေါင်းတောင်းတဲ့ချေစမ်းသပ်ထားပြီးအတိုင်းအတာတစ်ခုထိစိတ်ချတဲ့အနေအထားကိုရောက်နေတဲ့ဒီဆေးတွေကိုဖြန့်မြှောက်ရမှာတွေ့ရတဲ့အခက်အခဲကဆေးအာဏာသိမ်းကိုမထိခိုက်စေဖို့အတွက်အေးတဲ့နေရာမှာထားရတာဖြစ်ပါတယ်
ကျွန်မတို့ဒီ lab ထဲမှာစမ်းသပ်တဲ့အရာဆိုလို့ရှိရင် mRNA ပဲဖြစ်ဖြစ်ဘလို့ RNA အမျိုးအစားပဲဖြစ်ဖြစ် RNA ရဲ့ထားသူရဲ့အပူချိန်ကသူက minus 20ဒါမှမဟုတ် minus 80မှာထားတယ်သူကဘာလို့လဲဆိုတော့ RNA ဒီမျိုးစေ့အပွားလေးကအပူချိန်၄ degree အထက်ဆိုလို့ရှိရင်သူက degradation ဆိုတဲ့ဟာက RNA ပျက်စီးသွားတယ်ပေါ့နော်အဲ့တော့အခုဒီနည်းပညာကလည်း mRNA ကိုအခြေခံပြီးလုပ်တဲ့နည်းပညာဖြစ်တဲ့အတွက်ကြောင့်မို့လို့သူကိုစမ်းနေတဲ့အချိန်မှာကျမတို့က protocol အတိုင်းပဲပေါ့နော်၄ degree အောက်မှာထားတယ်ဒါမဲ့ဟိုဥပမာတခြား company ဆို Johnson & Johnson တို့ဆိုလို့ရှိရင်သူက၄ degree မှာထားတဲ့အတွက်ကြောင့်သူတို့က၄ degree မှာထားလို့ရတယ်ဆိုပြီးသူတို့ပြောတယ်အခုဒီ Moderna ဆိုသူတို့ကစလုပ်ကြတဲ့ဟိုကသူတို့က minus 20မှာထားတဲ့အတွက်ကြောင့် minus 20မှာထားမယ်ဆိုတယ် minus 20 degree Celsius မှာထားမယ်ဆိုပြီးအခု Pfizer ဆိုလို့ရှိရင်သူတို့လုံဆောင်နေတဲ့ကာလတစ်ချောင်းလုံးမှာ minus 80မှာထားခဲ့တဲ့အတွက်ကြောင့်သူတို့ဒီရထားတို့ရမယ်အခြေအနေဒီ minus 80မှာထားအပူချိန်ကိုတိုးပြီးတော့မဆန်းရသေးဘူးဟုတ်ကဲ့၄ degree မှာထားလို့ရနိုင်တယ်ဆိုလို့ရှိရင်ဒါအတမန်မခဲတဲ့ရေခဲတက်တာအပေါ်နဲ့အောက်နဲ့နှစ်ဆင့်ဆိုအောက်ပိုင်းရေခဲတက်တာဒီ၄ degree centigrade ရှိတယ်အပေါ်ပိုင်းရေခဲတက်တာဒီအအေးဆုံးအခြေအနေကိုရောက်မယ်ဆိုလို့ရှိရင် minus 20 degree centigrade ထိထားနိုင်မယ်အဲကျမတို့ lab ထဲမှာသုံးတဲ့ဟာအရာဆိုလို့ရှိရင် minus 20ဟာကိုနေရာမလောက်ရင်ဒီရေခဲတက်တာအပေါ်အခဲခန်းထဲမှာအအေးဆုံးကိုရွှေ့ပြီးတော့ထားတယ်ဒါအဲ့လိုမျိုးအနေနဲ့ပို့ဆောင်လို့သုံးလို့ရတယ်ပေါ့နော်
ဒီဆေးဟာအပူချိန်မြင့်တက်မှုတန်ဘလောက်ထိခံနိုင်လဲဒီဆေးကိုထိုးထားရင်ဘလောက်တားရှိခံမယ်ဆိုတာအပါအဝင်ဒီဆေးအတွက်စမ်းသပ်မှုတွေဆက်ပြီးလုပ်နေသေးပဲဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်